American Tamra Donald Trump ye Asha Nganai ngay khee zin ga ro di dhidin pa dwin sa din do ma ba. Di khee zin ma sa ki ma ba tiyo ngay ngay baka akao ni ne myo lin jatwin ne jo tin pyo su ra ri shi bhe me American sa inha tiyo tan ma ji ga ro turo ye data rin pya tana ma American ga win ma pa bu pyo tha ba le. BOA dhidin dao Victor Betty ye dhidin pe po jat ku ko joan lin ga sabi pyo pya ma ba.
Tamra Trump ye Asha Nganai ngay khee zin ne ma tiyo ngay ngay le pa win bhi nwen ma la shi ye ka ni se ni thi
ဒီနိုင်ငံကိုတမရထရပ်လာမဲ့ခီးစဉ်ဟာနိုင်ငံခြားအပြန်အလှန်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာစေမဲ့ခီးစဉ်ဖြစ်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းဒီနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွမ်းယင်ကနေတော့ကပြောခဲ့ပါတယ်။ထလောင်းထူဆုံးထုံးတဲ့ပုဂ္ဂိုလ်ကျောင်းရင်ရှိရင်ပင်ချူစီရဲ့ရောက်ရှိသွေးကျုံးကိုကျင့်ရှင်ကိုအခုလာမဲ့တမရထရပ်ရဲ့ခီး
စ်လာစေနိုင်မယ်လို့မျှော်လင့်ရတဲ့အပြင်ကဘာနဲ့ဒေတာတွင်းတည်ငြိမ်မှုကြီးပွားချမ်းသာမှုနဲ့ငြိမ်းချမ်းမှုတွေကိုလည်းနှစ်နိုင်ငံအားနဲ့ပိုပြီးလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်
။တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွန်ယင်ကအခုလိုကောင်းမွန်တဲ့မျှော်လင့်ချက်တွေနဲ့မင်းတို့ကပြောခဲ့တယ်ဆိုပေမဲ့လည်းအမေရိကန်နိုင်ငံဆိုင်ရာတရုတ်တမ်မတ်ဆွေးတင်ကိုင်းမကြခင်တော့ကပြောခဲ့တဲ့အထက်မှာတော့အမေရိကန်ကိုသူတို့ဒေတာတွင်းကိစ္စတွေမှာဝင်ပြီးတော့မပါဖို့သတိပေးတိုက်တွန်းထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးစီစဉ်နေတဲ့ပတ်သက်ပြီးတော့အခြေအနေတွေအနေနဲ့ပိုကြီးမလာခင်စစ်ဆက်ညှိနှိုင်းကြဖို့တရုတ်ဘက်ကတိုက်တွန်းထားပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာတဲမာနေတဲ့ဒေတာရင်းပြစ်ပခါတွေကိုဖြည့်ဆင်းတဲ့နေရာမှာအမေရိကန်တွေနဲ့ဘေးရှောင်နေဖို့ကိုလည်းတရုတ်တမတ်ကတိုက်တွန်းခဲ့ပါတယ်။သူကသမ္မတထရမ့်ရဲ့တရုတ်ပြည်ခီးစဉ်ကိုတမိုင်းတင်မဲ့ခီးစဉ်တစ်ခုဖြစ်လာရေးလှုပ်ဆောင်မှုလဲတိုက်တွန်းခဲ့ပြီးတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ဆိုတဲ့ရည်ချက်မျိုးနဲ့တော့လှုပ်လိမ့်မယ်လို့သူမထင်တဲ့အကြောင်းတရုတ်နိုင်ငံကိုဘယ်သူမှလည်းထိန်းချုပ်လို့မရနိုင်တဲ့အကြောင်းအမေရိကန်ဆိုင်ရာတရုတ်တမ်မတ်ဆွေတျန်းကိုင်ကပြောထားပါတယ်။တရုတ်ဘက်ကအခုလိုမျိုးပြောဆိုနေတာတွေကအမေရိကန်ရဲ့လွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားသွားလာမှုအစည်းအဝေးကိုပြောကြည့်နေတဲ့သဘောပဲလို့အာရှပစိဖိတ်ရေးရာ The Diplomat Magazine ရဲ့တွဲပဲ Editor Ankit Penda က VOA ကိုပြောပါတယ
်။ The context here has been the stepped up pace of US freedom of navigation operations in the South China Sea. We've seen four from the Trump administration.
တရုတ်ကလည်းတောင်တုပ်ကနေအတွင်းအမေရိကန်ဘက်ကလွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားမှုအစီအစဉ်တွေကိုအရှင်းမြှင့်လှုပ်ဆောင်လာခဲ့တာကိုပြောချင်တဲ့သဘောပါပဲ။ဒီလိုလှုပ်ရှားမှုတွေကအရင်သမ္မတဘရက်အိုဘားမားလက်ထက်တုန်းကလည်း2015အောက်တိုဘာကနေ2016အောက်တိုဘာလအတွင်းလှုပ်ခဲ့ဘူးပါတယ်။တောင်တုပ်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအတွင်းအခုနှစ်စောစောပိုင်းကကျင်းဝတ်ဆိုင်ရာသဘောတူညီချက်မူရန်းတစ်ခုရေးဆွဲနိုင်ခဲ့ပြီးဒါကိုတရုတ်ဘက်ကလည်းကြိုးဆိုထားတာပါ။အမေရိကန်ဘက်ကလည်းတောင်တုပ်ပင်လယ်အတွင်းကပြည်ပခန့်တွေကသူတို့နဲ့ဆိုင်တယ်လို့ယူဆထားပါတယ်
။ပြီးခဲ့တဲ့ဧပြီလတုန်းကတရုတ်နဲ့အမေရိကန်ခေါင်းဆောင်တွေရဲ့ပထမဆုံးချိန်ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာကျင်းပခဲ့ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲဆွေးနွေးမှုလည်းဒုတိယချိန်ဖြစ်ဆက်ပြီးတော့ရှိလာပါလိမ့်မယ်။အဲ့ဒီကကြာရင်မြောက်ကိုရီးယားရေးတရုတ်ဘက်ကပို့ပြီးတော့အားထုတ်လာအောင်အမေရိကန်ဘက်ကတိုက်တွန်းအားပေးနိုင်ပြီးတော့တရုတ်ဘက်ကလည်းမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့အမေရိကန်ကနေအရှိန်လျှော့ပြီးတော့လှုပ်ဆောင်မှုတိုက်တွန်းလိုက်မယ်လို့ယူဆတဲ့အကြောင်း The Diplomat Magazine ရဲ့တွဲပဲ Editor Ankit Penda က VOA ကိုပြောပါတယ်